Khorasan lo lu ti mya ja de Al Qaeda အဖွဲ့ကိုအခုသတင်းပတ်တွင်လေကြောင်းတိုက်ခိုက်မှုတွေလုပ်နေပေမဲ့လည်း American ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကိုအကြမ်းဖက်တိုက်ခိုက်ဖို့အစီအမံတွေရှိနေတော့ပဲလို့ FBI ကပြောပါတယ်။ American ဦးဆောင်တဲ့ညမောင်းအဖွဲ့တိုက်ခိုက်မှုတွေကြောင့် Khorasan ကကြံစည်နေတဲ့အကြမ်းဖက်မှုအစီအမံတွေပြက်ပြက်သွားတာမရှိသေးဘူးလို့ FBI American Federal ထောက်လှမ်းရေးညွှန်ကြားရေးမှူး James Comey က Washington မှာသတင်းတော်တွေကိုပြောခဲ့ပါတယ်။ Khorasan အုပ်စုဟာအကြမ်းဖက်တိုက်ခိုက်လာနိုင်ခြင်းရှိတဲ့စည်ရင်ရဲ့ထိတ်ဆုံးမှာရှိနေတော့မယ်လို့ FBI အကြီးအကဲကပြောပါတယ် FBI ညွှန်ကြားရေးမှူးကော်မီရဲ့အဆိုအရဒီအဖွဲ့မှာဆိုရင်အာဖဂန်နဲ့ပါကစ္စတန်က Al Qaeda အဖွဲ့ဝင်ဟောင်းတွေပါဝင်ကြပါတယ်လေစိတ်လုံခြုံရေးကိုဖျက်ကျော်လာနိုင်တဲ့တပ်ထုမဟုတ်တဲ့ဗုံးမျိုးဖန်တီးဖို့ Khorasan အဖွဲ့ကကြိုးပမ်းနေတယ်လို့ American ထောက်လှမ်းရေးအရှိတွေကပြောပါတယ် American သတင်းတောင်နှစ်ဦးနဲ့ Britain အကူအညီပေးရေးဝန်ထမ်းတဦးတို့ကိုခေါင်းဖျက်တက်ခဲ့တဲ့ဗီဒီယိုတွေဘရစ်ရှားလေတံနဲ့ပြောတဲ့ IS အဖွဲ့ကလူဟာဘသူဘဝဆိုတာကိုအတီးပြုတ်နိုင်ပြီလို့လဲ FBI အကြီးအကဲကပြောပါတယ်။ဒါမဲ့လို့နာမည်နဲ့သူကိုယ်တိုင်တက်ဖြတ်ခဲ့တာလားဆိုတာတွေကိုတော့ပြောမသွားခဲ့ပါဘူး။မျက်နှာဖုံးတက်ထားတဲ့အဲ့ဒီသူဘသူလဲဆိုတာကိုအတီးပြုတ်နိုင်ဖို့နီးစပ်နေပြီလို့လဲဗြိတိန်အရာရှိတွေကလည်းအရင်ကပြောခဲ့မှုပါတယ်။လက်ရှိအဖြစ်ဆိုရင် American နိုင်ငံသား10ခန်းလောက်ဟာ Syria နိုင်ငံမှာရှိနေပြီးအဲ့ဒီအစွန်းရောက်အုပ်စုနဲ့အတူအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတယ်လို့ကိုမီကပြောပါတယ်။ Syria ကိုသွားဖို့ကြိုးစားနေတဲ့ Syria ကနေ American ကိုပြန်လာကြတဲ့ American နိုင်ငံသားတရားကျော်ကိုလည်းစောင့်ကြည့်တာဖမ်းဆီးတာတွေလုပ်နေတယ်လို့ပြောပါတယ်။ American ပြည်ထောင်စုထဲမှာ IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေကိုဖော်ထုတ်နိုင်ဖို့အပြင်းထန်ကြိုးပမ်းနေပေမဲ့လည်း American ပြည်တွင်းကပဲ IS ကိုထောက်ခံသူတွေရဲ့အကြမ်းဖက်မှုအန္တရာယ်စိုးရိမ်စရာလည်းရှိနေတယ်လို့ကိုမီကပြောပါတယ်ခင်ဗျာ။